မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူနောက်ထပ်16ရောက်ထပ်မံတွေ့ရှိခဲ့ရတော့ရောဂါကူးစက်ခံသူ6ရောက်2ရောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့ဩဂတ်လ29ရက်နေ့ည8:00မှာထုတ်ပြန်လိုက်ပါတယ်။ဓာတ်ခွဲနမူနာစုစုပေါင်း1355ခုကိုဒီနေ့စစ်ဆေးခဲ့တာမှာအမျိုးသမီး9ရောက်နဲ့အမျိုးသား11ရောက်စုစုပေါင်း16ရောက်မှာရောဂါပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီနေ့ရောဂါပိုးတွေ့ရှိတဲ့သူတွေဟာအသက်19နှစ်ကနေ66နှစ်ကြားရဖြစ်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့က6ရောက်ရန်ကုန်တိုင်းမြောက်ကလာမြို့နယ်က2ရောက်တင်ကန်းကျွန်းနဲ့ရန်ကင်းမြို့နယ်တွေက1ရောက်စီပေါင်းပါတယ်။ကျန်တဲ့4ရောက်ကတော့မော်လမြိုင်ရေတောင်ကုန်းနဲ့ကြောက်တောင်မြို့တွေကပါ။ဒီထဲမှာပြည်တွင်းမှာယောဂတီပီလူနာနဲ့ထိတွေ့သူ9ရောက်ဖိဘခီးသွားရာဇဝင်ရှိသူ4ရောက်ပါဝင်ပြီးတော့ကျန်တဲ့9ရောက်ကတော့ခီးသွားရာဇဝင်မရှိသလိုယောဂတီပီလူနာနဲ့လည်းထိတွေ့မှုမရှိဘဲကူးစက်ခံရတာဖြစ်တယ်လို့ဖော်ပြထားတာကြောင့်ပြည်တွင်းမှာလည်းယောဂပူကူးစက်ခံရတဲ့သဘောပါပဲ။ပြီးခဲ့တဲ့ဩဂတ်လ16ရက်နေ့ကစပြီးစစ်တွေမှာကူးစက်သူတွေ့ရကနေရခိုင်ပြည်နယ်အတွင်းကူးစက်မှုတွေမြင့်တက်လာနေတာကြောင့်အခုအခါမှာတော့ပြည်နယ်တစ်ခုလုံးမှာလူတွေကိုမလိုအပ်ရင်အပြင်မထွက်ကြဖို့အမိန့်ထုတ်ထားပြီးတော့ညမထွက်ရအမိန့်ကိုလည်းတိုးချဲ့ထုတ်ပြန်ဖို့လည်းပြင်ဆင်နေတယ်လို့ပြည်နယ်ရောဂါထိန်းချုပ်ရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့ရှိသူနောက်ထပ်4ရောက်ထပ်မံတွေ့ရှိတာကြောင့်ရောဂါပိုးကင်းစင်သူ349ရောက်ရှိသွားပြီဖြစ်ပြီးတော့ဒီထဲက339ရောက်ကတော့ဆေးရုံကဆင်းခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒါပြေမနေ့ဩဂတ်လ26ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီအထိနောက်ထပ်စောင့်ကြည့်လူနာသစ်69ယောက်ရှိတယ်လို့ပြောပါရယ်ကိုဗစ် -19 ကြောင့်သေဆုံးသူအရေအတွက်6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကတည်ပြထားပါရယ်ခင်ဗျာ